မြန်မာနိုင်ငံအခြေစိုက်အွန်လိုင်းငွေလင်ကိုင်းတွေကလွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား300နီးပါးကိုထိုင်းနိုင်ငံကတဆင့်နေရက်ပြန်ပို့ပေးလိုက်ကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။အိန္ဒိယဆိုတာတာဝန်ရှိသူတွေမြန်မာနိုင်ငံနဲ့တွားရောက်ပြီးပြန်လွတ်လာသူတွေနဲ့အထုပ်ပိုးတွေကိုဘတ်စ်ကားဆယ်စင်းနဲ့ထိုင်းနိုင်ငံနယ်စပ်မြို့မဲဆောက်လေးငွေကိုခေါ်လာခဲ့ကြတာပါ။အမျိုးသား266ယောက်အမျိုးသမီး18ယောက်ကိုတော့အိန္ဒိယအစိုးရက C-17 သေယူပို့ဆောင်ရေးလေယာဉ်နဲ့နေရက်ပြန်ခေါ်သွားခဲ့ကြပါတယ်။မနေ့ဖြန်ဤကနေ့မှလည်းနောက်ထပ်258ယောက်အိန္ဒိယနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသမှာအခြေစိုက်လှုပ်ရှားနေကြတဲ့အွန်လိုင်းငွေလိမ်ကိုင်းတွေမှာအလုတ်ကိုင်းရှာဖွေသူတွေကိုဖျားယောင်းခိုင်းစေခံရတဲ့သတင်းတွေကြကြပြန့်ပြန့်ထွက်ပေါ်လာရကနေတရုတ်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေပူပေါင်းနှိမ်နင်းနေကြတာပါ။ကြားဖြန့်လို့သိကြတဲ့ငွေလိမ်ကိုင်းတွေကိုနှိမ်နင်းမှုအတွင်းနိုင်ငံပေါင်းဒရာဇင်လောက်ကလူပေါင်း 8,000 လောက်လွတ်မြောက်လာပြီးအများစုကတော့တရုတ်နိုင်ငံသားတွေဖြစ်ကြပါတယ်။မကြသေးခင်လတွေကနှိမ်နင်းမှုတွေအရှိန်မြင့်လာရကလွတ်မြောက်လာသူတွေတရုတ်နိုင်ငံသား 2,000 ကျော်ကိုလည်းထိုင်းနိုင်ငံကနေရက်ပြန်ပို့ပေးခဲ့ပါတယ်ရှင်။